2019 November လမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ SEA Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ SEA Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ် e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘယ်လောက်စိတ်ဝင်စားရှိကြသလဲဘယ်လောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကတန်းမျက်ချီရှိနေပြီလို့ပြောပါတယ
်မြန်မာနိုင်ငံမှာတော့ဒီနေ့တည်းကအခုဆို e-sport တော့စိတ်ဝင်စားလာကြတယ်ကစားရေးရှင်မှလည်းများလာ player တွေလည်းတော်တော်ကစားကြပါတယ်မြန်မာနိုင်ငံမှာတကယ်ဟိုပါမရှိရဲ့ဒီချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါကိုယ်ဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိတယ် mobile player ဆို4000လောက်ရှိတယ်ခင်ဗျာအားလုံးပေါင်း56000လောက်ရှိပြီဒီမှာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်ဒါ total ကစားသမားအကြီးဆိုတော့ပေါ့ဒီတိုင်းဆိုရင်တော့တဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်လေးပုံတော့ပုံလောက်ရှိရင်ရှိမှာပေါ့ဒါနဲ့ကစားသမား56000လောက်ရှိနေခင်ဗျာ
e-sport ဆိုတာကကမ္ဘာနေရာဆောင်ကဂိမ်းမာတွေအင်တာနက်ကွန်ရက်ထဲမှာစုံပြီးတော့အွန်လိုင်းကစားကြတဲ့ electronic game ဖြစ်ပါတယ်။ computer သုံးကစားကြသူတွေဆိုရင်မျက်နှုံးမြင့် internet ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင်ဖုန်းသုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘို့တော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတတ်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ option ရှိမှရေလို့တော့မဟုတ်ပါဘူးကွာ။အဓိကတော့ဒီ player အတင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ကလည်းတော်ဒီအပြင်းသား၅ရောက်အချင်းချင်းစီးစီးလုံးလုံးရှိမယ် communication ကောင်းမယ်တင်းမော်အပြေဝရှိမယ်ဆိုလို့ရှင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရှိမှကစားလို့ရတယ်လို့တော့မဟုတ်ပါဘူ
းဘာလို့လဲဆိုတော့သူကအများအား online မှာကစားနေရတဲ့ခါကျတော့ at least တော့ဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုရလေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့ HUG နေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှိရင်ပါရမီရှိရဲ့တက္ကသိုလ်ကျောင်းသားတွေကိုနောက်ပိုင်းဟို scholarship တွေ sponsorship ပေးတော့မရှိပါကျွန်တော်တို့အနေနဲ့တော့ဒီတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိတဲ့ကစားသမားတွေရောအခုလည်းတချို့ကျွန်တော်တို့ sponsorship ပေးထားတဲ့ scholarship ပေးထားတဲ့ကျောင်းသားတွေဒီလိုရှိပါ
ဒီကစားချင်တဲ့သူတွေပေါ့နော်ဒီ e-sport ဆိုတာကိုသိလာပြီးတော့ကစားချင်တဲ့သူတွေအတွက်ကဘယ်လောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
။ PC platform မှာကိုယ်အိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်ငယ်ချင်းတွေစုပြီးဆော့လို့ရပါတယ်။ PC ကတော့ PC ကတော့ facility ပိုလိုပါပေါ့နော်။ mobile ကတော့အမှမှာဖုန်းတလုံးမရှိတဲ့ internet ရှိရဆိုကစားလို့ရပါပြီ။ကစားတဲ့နေရာမှာပေါ့နော်နှမျိုးရှိတယ်။ advanced ကစားရုံတစ်သက်ဒါမှမဟုတ်အကြီးအကျprofessional game ဝယ်ဝင်ဝင်တဲ့ဟိုလိုကစားလို့ရပါတယ်။အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် issue ကြံလောက်တာဟောနိုင်ငံသားလာလောက်တဲ့ပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်။ကိုယ်ပိုင်ကိုဒီနိုင်ငံကစစ်မီကြံပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်။ဒါကကိုယ်ပိုင်ကိုအသင်းဖွဲ့ပြီးတော့
ဒီနိုင်ငံက e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီတော်တော်လေးတော်တဲ့အဖွဲ့တွေပေါ့နော်ဘယ်လောက်ရှိပါလဲ
။ PC မှာကျွန်တော်တင် veteran တော့ပါလို့ flash တို့ခုနောက်ပိုင်းဆို flash တို့ပေါ့နော်ရှိပါတယ်။ mobile မှာဆိုလည်း game store တို့တခြားကျန်နေလည်းရှိပါရမယ်။၄-၅ပွဲလောက်ရှိပါရနိုင်ငံကနဲ့ရှင်ပြန်နဲ့လို့ရတယ်။ Dota 2မှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီး Team Veteran က WESG C ပေါ့နော်။ World Electronic Sport Game C ဆိုရတဲ့အစင်လာရှိတဲ့သမိုင်းရှိတဲ့ပြိုင်ပွဲကြီးမှာဝင်ရောက်ရှင်ပြန်ပြီးတော့ Second Runner ကရရှိခဲ့ပါဒါမြန်မာပြည်ရဲ့သမိုင်းမှာဆိုနိုင်ငံတကာပြိုင်ပွဲမှာတတိယသမောင်ဆုံးရတော့ဘောနော်မြန်မာနိုင်ငံ team veteran နေနဲ့ဒါမျိုးတွေရှိလာပြီးအခုမနစ်ကဆိုလဲ MSC mobile sport ပေါ့နော် mobile legend bang southeast asian cup မှာလဲကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြဘာမီစကောကသွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံကပြန်ပွဲတွေမှာမြန်မာအသင်းတွေကတဖြည်းဖြည်းတက်လန်းလာပြီးပေါ့နော်ခွင့်ရေးရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံကပြန်ပွဲတွေများများလာပြီးတော့လုပ်လေကျွန်တော်တို့မြန်မာနိုင်ငံကတော့ခွင့်ရေးများများကြတယ် international stage ball ကိုဒီကလန်ဖို့လောက်ကူလေးပဲဖြစ်ပါပ
ါနိုင်ငံတကာပြိုင်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်စုကြီးကလည်းတန်းတဲ့ချီအထိပေးတာမဟုတ်ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
ရှိရမှာရှိရမှာ DWESG အတွက် Team Veteran သွားပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ DWESG ပူးပေါင်းပြီးတော့ပေါ့နော်သူတို့ဒီကနေလေးရစတတအင်းစရန်ကုန်လေးရပြန်ဆင်းပြန်ရောက်တဲ့အထိအစားဆုံးပံ့ပိုးမှုတွေမျိုးစုံတွေကျွန်တော်တို့ကပြုလုပ်ပူးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်အခုနောက်ပိုင်းပို့ပြီးတော့ကစားသမားတွေပံ့ပိုးလာကြပါပါကျွန်တော်တို့လည်းဒါပိုင်းဆောင်ရှေ့လျှောက်မှန်မှန်ကပြန်ဝဲတွေဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကစားသမားတွေနိုင်ငံသားသာသမားတွေနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်းတဲ့နိုင်ငံကျိုးကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာ
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အားရှာအကစားပြိုင်ပွဲစီဂိမ်းကြလို့ရှိရင် e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင်
အခုကျွန်တော်တို့ဝင်ဟိုအကစားနဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ဆုံဆန်းပြီးရှိရတော့သူတို့ဒီ e-sport ဝင်ပြိုင်ဖို့ရာသီဝါပြီသူတို့ plan နေလဲလုပ်နေပြီသူတို့ plan လဲပြင်ရင်းနဲ့ကျန်းမလဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါရမီရှိတဲ့လူငယ်တွေကိုရွေးချယ်နိုင်ပြီးတော့ teacher training ပေးကန့်နေပြီးတော့ဝင်ရောက်ပြိုင်မယ်ဆိုလို့ရှိရတော့ဒါကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ဆုံးဖြတ်ပါတ
ယ်။ရန်ကုန်မြို့မှာဒီပထမဆုံး e-sport game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမဲ့ Olympic ကြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sport ကို Olympic အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာ Olympic Committee IOC ကဆုံးဖြတ်မှာဖြစ်ပါတယ်ရှင်။